ရခိုင်ပြည်အရေးနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးနေတာတွေနဲ့ပတ်သက်လို့မပြတ်ထိတွေ့ဆက်ဆံပြီးရှင်းလင်းသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲလုပ်ပြီးမြန်မာအစိုးရကိုဝေဖန်တာတွေကုလသမဂ္ဂလုံခြုံရေးကောင်စီတကားဖွင့်ဆွေးနွေးပွဲအတွင်းအပြင်းအထန်ဝေဖန်ပြောဆိုတာတွေမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူဖို့နဲ့ဆက်ဆံရေးပြန်သုံးသပ်ဖို့အမေရိကန်ပါတီကြီးနှစ်ယောက်ကလွှတ်တော်အမတ်တွေပေါင်းပြီးနိုင်ငံသားရေးဝန်ကြီးနဲ့ USAID အကြီးကဲရုစီကိုစာရေးသားတောင်းဆိုတာတွေရှိထားပြီးတဲ့နောက်မြန်မာတမ်မတ်ကြီးကအခုလိုပြောလိုက်တာပါလက်ရှိနိုင်ငံတကာဖိအားတွေအပေါ်တမ်မတ်ကြီးရဲ့အမြင်ကို VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါတမ်မတ်ကြီးဦးအောင်လင်းကအခုလိုစပြီးတော့ပြောပါတယ
်လက်ရှိအချိန်လေးကတော့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပြီးရင်ဖြစ်ပေါ်နေတဲ့အချိန်လေးကိုကျွန်တော်တို့နိုင်ငံအကြောင်းကျွန်တော်တို့သာအသိဆုံးဖြစ်ပါတယ်လို့ကျွန်တော်တို့ခံယူထားပါတယ်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကျွန်တော်တို့အားနေပြီးတော့စေရင်စေရနာမှန်နဲ့ကန့်တွယ်ဖြစ်ရှင်းဖို့ရေရှည်ရမဲ့အဖြေရှာမဲ့နည်းလမ်းတွေကိုကျွန်တော်တို့ရှာဖို့ဆိုတဲ့ဟာတွေကိုကျွန်တော်တို့လုပ်နေတယ်ဆိုတဲ့ဟာကိုကဘာကိုကျွန်တော်တို့တည်ပြီးမှဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တမန်ကြီးနေနဲ့ကအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတမန်ကြီးဆိုတော့လက်ရှိအမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့နိုင်ငံသားရေးဌာနတော်၎င်းတို့မဟုတ်အထက်လွှတ်တော်အောက်လွှတ်တော်အင်ဖြူတော်တမ်မတ်ကြီးကိုဒိုက်ရိုက်ဆက်သွယ်ပြီးတော့ဒါနဲ့ပတ်သက်ပြီးရောဆိုတာပါညာများဒီရဲ့ပိုင်းတွင်ရှိပါသေးလားခင်ဗ
ျဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကိုဒိုက်ရိုက်ဆက်သွယ်ပြီးတော့ပြောဆိုတာတယ်မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကနေပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အထက်လွှတ်တော်ရဲ့ဟိုတော့အမြဲတမ်းဆက်သွယ်ကျွန်တော်တို့ရှိနေပါတယ်ဒါအပြင်ဟိုအောက်လွှတ်တော်နဲ့မှရှိတဲ့အမတ်တွေရဲ့ယုံနေတယ်လည်းကျွန်တော်တို့ဆက်သွယ်ရှိပါတယ်အင်ဂျီရောနဲ့လည်းကျွန်တော်တို့ဆက်သွယ်ရှိပါတယ်။ရှိပြီးတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့ပကတိဖြစ်ပေါ်နေတဲ့အခြေအနေကိုအမြဲတမ်းကျွန်တော်တို့ရှင်းပြနေပါတယ်
။ဟုတ်ကဲ့။လူညွင်းကောင်စီဂျာနာပွဲမှာပဲဖြစ်ဖြစ်ကျွန်တော်တို့အောက်လွှတ်တော်နိုင်ငံရေးရာကော်မတီဂျာနာပွဲမှာပဲဖြစ်ဖြစ်တခါဒီလွှတ်တော်မှ22ယောက်ကတမကြီးတီးပြီးလို့ကျွန်တော်ယူဆပါတယ်။ဒီအမေရိကန်နိုင်ငံသားရေးဌာနနဲ့ USAID အကြီးအကဲစီကိုစာပို့ပါတယ်။အဲ့ဒီစာထဲမှာမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးအရေးယူဖို့ဆက်ဆံရေးကိုပြန်သုံးသပ်ဖို့ဆိုပြီးတော့ Republican ကို Democrat ကိုလွှတ်တော်မှ22ယောက်ကလက်မှတ်ထိုးပြီးတော့စာရေးပြီးတော့ပို့ပါတယ်။ကြည့်ရတာကတော့ American ဘက်ကပို့ပို့ပြီးတော့ဖိအားတွေတိုးပေးလာနေတဲ့ပုံရှိပါတယ်။တမကြီးတို့အနေနဲ့နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာအရင်ကလူများဒုမဟုတ်တခါအရေးယူမှုတွေများပြန်ရောက်လာလိမ့်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ။အဲ့ဒီအတွက်ကဘယ်လိုပြင်ဆင်ထားပါသလဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အစကတည်းကပြောရတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံကဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့ရဲ့ပကတိစည်ရင်းမှန်နဲ့နဲ့ကျွန်တော်တို့လုပ်ပါမယ်ဆိုတဲ့အားတွေကိုတော့သူတို့ကျွန်တော်ရှင်းပြมาဖြစ်ပါတယ်သူတို့ကျွန်တော်တို့ပေါ်ကူးမြင်နေတဲ့ဟာကလည်းတကယ်အဖြစ်အမှန်တွေကိုနားတယ်လူကနည်းပါတယ်လို့ကျွန်တော်ထင်ပါတယ်တကယ်ဖြစ်အမှန်ကိုနားတယ်လေလူတွေကကျွန်တော်တို့ပေါ်နားလဲပြီးတော့ကျွန်တော်တို့ထောက်ခံမှုတွေကဆက်လက်ပြီးတော့ပင်းနေပါသေးတယ်ဒါကြောင့်မို့ဒီလိုမျိုးအခြေအနေကိုဘယ်လိုပဲအခြေအနေပဲဖြစ်နေကျွန်တော်တို့ကဆိုလို့ရှိရင်တကယ်ပဲအမှန်ကန်ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေနောက်ပြီးတော့ကျွန်တော်တို့ရဲ့စိတ်ရင်းစေတနာနဲ့တကယ်ပဲလုပ်နေတဲ့ကိစ္စတွေကိုဆက်လက်ပြီးတော့ကျွန်တော်တို့ရှင်းပြဖို့ဆောင်ရွက်သွားပါမယ်။ဒီဆောင်ရွက်သွားတဲ့နေရာမှာလည်းတို့နားလည်တဲ့အထီးကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့။နိုင်ငံတကာကဖိအားတွေကပူပူပြီးတော့တိုးလာတဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့တန်တမန်ရေးဘက်မှာအနေငယ်များအရေးနှိမ့်နေတယ်လို့များတန်မန်ကြီးတို့ခန်းစားမိပါသလားခင်ဗျာ
။ဒါတော့ခံစားရတဲ့လူတွေကလည်းမြင်တဲ့လူကတော့မြင်ပါလိမ့်မယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ရည်တည်ချက်အတိုင်းကိုပဲဆက်လက်ပြီးတော့ကျွန်တော်တို့ဆက်သွယ်သွားပါမယ
်တမကြီးနေနဲ့ဖြည့်ဆွတ်ပြီးပြောချင်တာများရှိပါသေးလား
ဟောကျွန်တော်အနေနဲ့ဖြည့်ဆွတ်ပြီးပြောချင်တာကတော့ကျွန်တော်တို့ရဲ့နိုင်ငံဆိုလို့ရှိရင်နှုနယ်နဲ့ဒီမိုကရေစီဖြစ်ပါတယ်ဒီလိုမျိုးနိုင်ငံတည်ဆောက်ရေးလုပ်ငန်းမှာအမေရိကန်နိုင်ငံရဲ့အားပေးထောက်ခံမှုကိုကျွန်တော်တို့လိုအပ်ပါတယ်ဒီလိုမျိုးလိုအပ်တဲ့နေရာမှာလည်းကျွန်တော်တို့ကပကတိစည်ရင်းကောင်းနဲ့လုပ်နေတယ်ဆိုတဲ့ဟာတွေကိုလည်းကျွန်တော်အများရန်အမေရိကန်အစိုးရသားမကပြည်သူတွေကိုလည်းကျွန်တော်အများရန်ရှင်းပြဖို့ကျွန်တော်မှာတာဝန်ရှိလို့ရှင်းပြနေပါတယ်ဒီတိုင်းပဲကျွန်တော်တို့ပြီးတော့ဆက်လက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့ VOA အသောရရှင်တွေကိုတဲလူတွေကိုကျွန်တော်တီးပေးပါစေခင်ဗျာ
အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတပ်အမတ်ကြီးဦးအောင်လင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာပါရှင်